ကျန်းမာရေးဝန်ကြီးဌာနရဲ့လက်လက်နေတဲ့ကျန်းမာစီမံအရာရှိယာရုနေရာတွေကိုကာကွယ်ရေးဝန်ကြီးဌာနကပြောင်းရွှေ့ခေါ်ယူခဲ့တဲ့သတင်းတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ကျန်းမာရေးဝန်ထမ်းဆရာဝန်အများစုက Black Ribbon Movement 2015 ဆိုတဲ့အမည်နဲ့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအပြင်တပ်မတော်အရာရှိ20လောက်ကိုငြင်းစားပေးပြီးနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာဒုတိယညွှန်ကြားရေးမှူးချုပ်လူယာရုတွေတိုက်ရိုက်ခန့်အပ်တာကိုကန့်ကွက်တဲ့ဖဲချိုးဝါလှုပ်ရှားမှုကိုစက်တင်ဘာလ9ရက်နေ့မှာပြင်မနာနေပြည်တော်မှာပြုလုပ်ခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့မှာတော့မန္တလေးမြို့မှာရှိတဲ့လျှက်စစ်အင်ဂျင်နီယာတွေကအပြာရောင်ဖဲချိုးတွေတက်ဆင်ပြီးတော့လျှက်စစ်တိုက်အားပေးကော်ပိုရေးရှင်းမှာဖွဲ့စည်းပုံပြောင်းလဲပြီးတော့တပ်မတော်အငင်းစားတွေကိုလျှက်စစ်အင်ဂျင်နီယာတွေရဲ့နေရာမှာအစားထိုးပြီးတော့အင်ဂျင်နီယာတွေရဲ့အထက်မှာဝင်ရောက်စီမံဆောင်ရွက်မှာကိုလက်မခံနိုင်တဲ့အတွက်ကန့်ကွက်မှုတွေပြုလုပ်ခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုတွေထဲမှာဖဲချိုးဝါလှုပ်ရှားမှုဟာစက်တင်ဘာ17ရက်နေ့မှာရန်ကုန်ကိုပြန့်နှံ့ခဲ့ပြီးအဲ့ဒီနောက်ပြည်မော်လမြိုင်နဲ့ဒီကနေ့မှာတော့မန္တလေးမှာလှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့ပါတယ်။ရွေးကောက်ပွဲအပြီးတက်လာမယ့်အစိုးရကိုစစ်ဖက်ဆိုင်ရာကဝိုင်းပြီးတော့အကြက်ကင်ဖို့ရွေးချက်နဲ့ဆောင်ရွက်တဲ့အခုလိုလုပ်ရက်တွေကိုရွေးကောက်ပွဲမတိုင်ခင်မှာနိုင်တဲ့လောက်တားဆီးဖို့ဒီလိုလုပ်ရတာဖြစ်တယ်လို့ဖဲချိုးဝါလှုပ်ရှားမှုကိုဦးဆောင်စတင်ခဲ့တဲ့ပြင်မနာမျိုးကရှင်နေဦးခမောင်စောကပြောပါတယ်။
တက်ကဟိုလေကြွေပြေလေးပဲတက်ကအပေါ်ကနေပြီးတော့မှအရေးပါတဲ့နေရာလေးတော့အဲ့လိုနေရာတွေကိုပြင်းတာပါ။ဟို2015ရွေးကောက်ပွဲအပြီးနဲ့2016မှာတက်လာမယ်အစိုးရကိုဒါဒီကနေ့များတက်ရသဘောလားနဲ့ပြည်ပြီးတော့မကြိုက်ဘူးလေအဲ့ဒီအစိုးရတက်လာမယ်ဝင်ကြီးဌာနတွေကဝင်ကြီးတွေလေဝန်ထမ်းအဖွဲ့ကြီးရဲ့ထိတ်တာရက်ရောက်ကြတယ်ဒီလိုတရားတွေနဲ့ဝဲအကြက်ကိုင်းနဲ့ဆိုတဲ့အစိုးရမှုပြောကျွန်တော်ကအဲ့ဒီဆိုရတာပါဒီကဘယ်မတိုင်ခင်မှာအဲ့လိုအလိုအရင်းနဲ့အဲ့လိုအထက်ရထားတယ်ရက်ထားအောင်ကျွန်တော်ကအဲ့အဲ့ဒီအထိလက်ကလေးယူရပါလိမ့်မယ
်ပြည်ရေးဌာနမှာလည်းတက်မတော်ငင်းစားတွေကိုဥချုပ်ရေးဆိုင်ရာနေရာတွေမှာခန့်အပ်လိုက်တဲ့အတွက်မကျေနပ်တာကြောင့်ရဲတပ်ဖွဲ့ဝင်တချို့ကလည်းအခုလိုဖဲချိုးလှုပ်ရှားမှုတစ်ခုခုနဲ့ပူးပေါင်းပါဝင်ခြင်းနဲ့လို့သိရကြအောင်ရန်ကုန်မြို့မှာဖဲချိုးဝါလှုပ်ရှားမှုကိုစတင်ခဲ့တဲ့တရားလွှတ်တော်ရှင်နေဦးမမောင်နိုင်ကပြောပါတယ
်ကျွန်တော်တို့ခုပြောတဲ့ဟိုရဲလုံးတွေပေါ့ဗျာဒီချိန်မှာမှကျွန်တော်တို့ကဟို Black Ribbon ရှိမယ်နောက်ကျွန်တော်တို့နောက်မှမှစစ်မှုနဲ့ပတ်သက်နေရာတွေအားလုံးပေါ့သူတို့တွေနဲ့လည်းကျွန်တော်တို့ပူးပေါင်းပြီးတော့ဆောင်ရွက်တာကိုအစီအစဉ်ရှိပါတယ်တချို့ရဲတပ်ဖွဲ့ဝင်တွေလည်းသူတို့တွေလည်းပါဝင်နေတယ်လို့သိရတယ်ဒါတွေလည်းသူတို့တွေမှာသူတို့ထောက်ခံမဲ့အဖွဲ့အစည်းအရှိကျွန်တော်တို့ပေါင်းပြီးတော့လက်မှတ်ထိုးမယ်ကြာစာတင်မယ်ကြာဒါဆန္ဒပြရတာတွေဘာတွေညာတွေကြတော့ကျွန်တော်တို့လောလောဆယ်မှာလက်ဖို့အစီအစဉ်မရှိသေးဘူးဘာဖြစ်လို့လဲဆိုတော့ကလောလောဆယ်မှာကျွန်တော်တို့ဒီမှာအင်မတန်ရေးကြီးတဲ့ရေကောက်ပွဲကိစ္စကတော်တော်လေးနှိမ့်ဆန်းဒီကကျွန်တော်တို့လှုပ်ရှားမှုကြောင့်ဒီရေကောက်ပွဲကိုတုံ့ပြန်ပြားပြီးကြည့်ကြမှာလေလုံးဝမလို့
မန္တလေးမှာဒီနေ့စတင်တဲ့လှုပ်ရှားမှုကိုဦးဆောင်တဲ့တရားလွှတ်တော်ရှင်နေဦးသိန်းသန်းဦးကတော့
ဒီနေ့ရှင်နေတွေနဲ့ဒီကြီးရှင်နေတွေအဲဖဲချိုးဝါတက်ဆက်ပြီးတော့တရားခွင်ကိုကျွန်တော်တို့လာတယ်။နောက်တိုင်းတရားလွှတ်တော်ကိုကျွန်တော်ပြောပါတယ်။အခုပသိမ်းကြီးမှာလုပ်ခဲ့ပြီးပြီ။ဒီနေ့တရားကအောင်မီသာသန်ပါတယ်။ဒီမနေ့ပြန်လို့ကျွန်တော်တို့အမရပူရာမှာလှုပ်ရှားမယ်။ဒီနေ့တရားရုံးမှာတကယ်တမ်းအချင်းဘုလပီတရားမျှတဲ့တရားစီစနစ်ကိုပိုပြီးအဆက်အောက်မှာဒါနဲ့ပေါ်ဆောင်နိုင်မလို့ကျွန်တော်တို့ယုံကြည်ပါတယ်။တို့တော်လည်းဒီလှုပ်ရှားမှုကိုလုပ်ခဲ့ရတဲ့ချက်ကတော့ကျွန်တော်တို့ကြည့်ရည်တွေကတရားဥပဒေစိုးမိုးရေးကဏ္ဍမှာကျွန်တော်တို့သဘောထားတွေကဘယ်လိုရှိတယ်ဆိုတာကိုခုမှလင်းလင်းပြသတာဖြစ်ပြီးတော့ရှေ့ရဆရာဝန်ရဲဘော်များနဲ့အင်ဂျင်နီယာရဲဘော်များနဲ့ကျွန်တော်တို့တရားကြီးကြောင်းကျွန်တော်ပြသလိုက်တာဖြစ်ပါတယ်အဲ့ဒီရွေးချက်ပါပဲ
ဖဲချိုးဝါလှုပ်ရှားမှုတွေဆက်လက်ဆောင်ရွက်နေသလိုဖဲချိုးနဲ့လှုပ်ရှားမှုကိုစတင်ခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေကလည်းတောင်းဆိုမှုတွေကိုဆက်လက်ဆောင်ရွက်သွားမယ်လို့ကျန်းမာရေးဌာနမှာတာဝန်ထမ်းဆောင်နေတဲ့ဆရာဝန်ကြီးတူဦးကပြောပါတယ
်ရှိပြီးကြောင်းလူတွေပြန်ထွက်သွားစီခြင်းလေရှိပြီးကတည်းကလည်းတချို့လည်းဒီငါနှစ်တန်ပြီးရောက်နေတဲ့သူတွေရှိတယ်။အဲ့ဒီသူတွေကလည်းလက်ရှိလုပ်နေကြတာစီမံမှုအလွဲတွေအများပြားတွေ့ရတာ။ဒါ ው လည်းဆရာဝန်တွေအားလုံးကမြန်မာနိုင်ငံဆရာဝန်အသင်းရအဆောက်ပေါ့လေ။မြင်နေရတာပေါ့။အိမ်မှာမှတစ်ခုပေါ့လေ။အမိန့်စာစာထုတ်ပြီးတော့ဒီလူတွေကိုဒီကျမရေးဝန်ကြီးဌာနကမပို့တော့ပါဘူးဆိုတာလည်းဆရာဝန်များစုကပြောချင်တယ်။ဒါ ው ငြင်းငြင်းဆောင်ရွက်လိုက်နေဆိုလို့ရှိရင်တော့ဟိုအေးအေးချမ်းချမ်းသွားနိုင်ပြီးတော့ဆက်ပြီးလီးပွားလို့ပြန့်နေတဲ့ဒီ revon campaign နေပေါ့လေကြားပြလာပါပြီအခုတော့တနိုင်ငံလုံးမဲ့ဌာနအတီးတီးဟာသူတို့ကိုလက်မခံနိုင်ကြဘူးမနှိမ့်ညွကြဘူးပေါ့လေဒီဥစ္စာကတော့ဟိုရောက်ရှိပြီးသားဌာနတွေကအရှိတဲ့သူတွေလည်းပဲပြန်လှုပ်ဖို့နောက်ပြီးတော့ထပ်မလာပါဘူးဆိုတော့လည်းပဲအာမခံချက်တစ်ခုခုပေးဖို့ပေါ့လေဒီလိုလို့ပို့တော့တင့်တယ်လို့ကျွန်တော်တို့တော့တုံ့တက်လို့ရပါလေ
ဝန်ကြီးဌာနအတီးတီးမှာတပ်မတော်ငင်းစားအရာရှိတွေကိုအရေးပါတဲ့ယာရုတွေခန့်အပ်တာကိုကန့်ကွက်တဲ့ဖဲချိုးတက်လှုပ်ရှားမှုတွေကိုဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဟာအချင်းချင်းချိတ်ဆက်ပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကိုအရှိန်မြှင့်သွားမယ်လို့သိရပါတယ်ရှင်။